မြန်မာပြည်ရဲ့တိုးတက်မှုကိုနေချက်လက်ပါစီတွေကနေဟန့်တားပြီးတော့နှောက်ယှက်နေကြတယ်။နောက်တစ်ခါအနောက်နိုင်ငံတွေကလည်းမြန်မာပြည်ကိုစီးပွားရေးတွေပိတ်ဆို့ပြီးတော့မြန်မာပြည်ကိုလွှတ်မိုးဖို့ကြိုးစားနေကြတယ်လို့ဒီကနေ့59ချိန်မြောက်ပြည်တော်စုနေခန်းနာမှာဗိုလ်ချုပ်မူကြီးတန်းရွှေကနေပြောသွားခဲ့ပါတယ်။ပြည်တော်စုညညရေးကိုပြတ်တာပြီးတော့ဗြိတိရှဒေစီကနေလွတ်လပ်ရေးကိုပြန်ရဖို့လို့ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေဟာ1948ခုနှစ်ကသဘောတူလက်မှတ်ထိုးခဲ့ကြတဲ့ပြည်တော်စုနေလည်းဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်တဲ့ဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကတော့အခုချိန်ထိနေအိမ်မှာအကျယ်ကျုပ်နဲ့ဖမ်းခံထားနေရတော့မှာပဲ။မြန်မာစစ်အစိုးရရဲ့လူခွင့်ချိုးဖောက်မှုတွေဒီမိုကရေစီပြောင်းလဲပြုပြင်ရေးတွေမလုပ်တာတွေကြောင့်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကပိတ်ဆို့ရေးယူမှုတွေကိုမြန်မာပြည်မှာအခုချိန်ထိဆက်ပြီးတော့လုပ်ထားနေတော့မှာပဲ